တော်တာရှင်များရှင်အခုလာမယ့်မလကုံဆိုရင်လက်ရှိအစိုးရကရွေးကောက်ခံအမျိုးသားဒီမိုကရေစီအစိုးရကိုနိုင်ငံအာဏာလွှဲပေးရတော့မှာဖြစ်ပါတယ်။ရွေးကောက်ခံ NLD ပါတီဝင်လွှတ်တော်ကိုယ်စားလှယ်တွေနဲ့ပါတီခေါင်းဆောင်တွေဟာမကြခင်ပခုံးပြောင်းယူရတော့မယ့်နိုင်ငံတာဝန်တွေအတွက်ပြင်ဆင်ရင်းအလုံများစိတ်လှုပ်ရှားနေကြတယ်လို့ပြည်သူလူထုကလည်းမကြခင်မှာအယက်သားစစ်စစ်အစိုးရကိုရရှိတော့မှာဖြစ်တဲ့အတွက်ပျော်ရွှင်နေကြပါတယ်။ပျော်ရွှင်နေကြတဲ့ပြည်သူလူထုဟာအစိုးရတစ်ကိုဖြစ်စေခြင်းနဲ့အစိုးရတစ်ကလှုပ်ပေးစေခြင်းနဲ့ဆန္ဒကိုယ်စီနဲ့လည်းစိတ်လှုပ်ရှားနေကြပါတယ်။မြန်မာတနင်္ဂနွေလုံးမှာလူဦးရေအများဆုံးဖြစ်တဲ့အင်ရှင်မတွေရဲ့ဆန္ဒကိုအရင်ဆုံးနားထောင်ကြည့်ကြရအောင်ပါ။ရန်ကုန်ကအင်ရှင်မတူဦးဖြစ်တဲ့ဒွန်ညိုလက်ကသူ့အဖြစ်စေခြင်းဆုံးဟာကုံစင်းနှုံးနေကြဖို့ပါပဲတဲ့
။ပြည်သူတယောက်အနေနဲ့ပေါ့နော်။ဟိုကိုလုံးနိုင်တဲ့လှုပ်အားလေးနဲ့ပြည်ပြည်လည်လည်လေးကုံစင်းနှုံးလေးတွေကြပြီးတော့မိသားစုချောင်းချောင်းလည်းလည်းအလုပ်ကိုယ်စီရှိမိသားစုမှာလှုပ်လှုပ်နိုင်တဲ့လူတွေလူတိုင်းအလုပ်ရှိပြီးဝင်ငွေကောင်းမယ်ဆိုရင်ဒါပြည်သူတွေတော့တော်တော်ကိုစိတ်ချမ်းသာစရာဖြစ်ပါပြီ။ဒီလက်တော်အချိန်မှာတော့အဓိကကတော့ကုံစင်းနှုံးကြဖို့ပါပဲ။ကုံစင်းနှုံးကြမယ်ဆိုလို့ရှိရင်ပြည်သူတွေနဲ့စာဝတ်နေရေးမပူပင်ရတော့ဘူးဆိုလို့ရှိရင်တော်တော်ကိုစိတ်ချမ်းသာပါပြီ။စိတ်ချမ်းသာပြီးတော့တော်တော်ကိုမြေပြောနေပါပြီ။ရာသီဥတုကပြင်းထန်ပြီးစီးပွားရေးတက်တဲ့အခါကျတော့ပြည်သူတွေမှာတော်တော်ကိုဒုက္ခရောက်ပါတယ်။မြေလာလို့မီးမလားမီးလာလို့ရေမလားအဲဒီမျိုးတွေကအစပေါ့။စာဝတ်နေရေးပြည်လဲဖို့ကအဓိကပါပဲ။
မန္တလေးကအင်ရှင်မတူကတော့ကလေးတွေရဲ့ပညာရေးနဲ့ပတ်သက်ပြီးစိတ်မောရတာတွေညော့ပါစေခြင်းကြောင့်ပြောပါတယ်။
ကိုယ်လေးလုံးရတယ်ကိုပြက်နေတာအားတွေကိုတော့ကျမပါဝင်ပါတော့အင်ရှင်မတိုင်းအားလုံးကတော့ခါးစီးပြီးတော့ခံစားနေရတယ်အဲ့ဒါလေးကိုလာမဲ့တောင်းဆင်းမဲ့ယာဒီမှာဆိုလို့ရှိရင်ဒီပညာရေးဝါနဲ့ပတ်သက်ပြီးတော့လည်းငယ်ဆုံးပေါ်လေးပို့ပြီးတော့ထူးထူးခြားခြားပေါ့အဲ့လိုမျိုးပညာရေးကဏ္ဍမှာလည်းပြုပြင်ပြောင်းလဲစေချင်ပါတယ်ရှင်။ကျောင်းသားမိဘတွေကဒီကျောင်းပိတ်တော့ကြာလဲလူလဲမနာရဘူးငွေလဲမနာရဘူးနောက်ထပ်အတန်းတက်ဖို့ရာအတွက်ကိုကိုယ်ကတည်းကသူများသားသမီးနဲ့တန်းလူဖြစ်ဖို့ရတဲ့ကိုသူများသားသမီးတွေကသူရှင်ထားပြီးကိုကလေးကမထားပြန်တော့စာတွေမလိုက်နိုင်ပါလေဆိုပြီးတော့ပေါ့နော်သူရှင်တွေကိုအဲ့လိုမျိုးတွေအဲကောင်းတဲ့ကောင်းတာတွေအဲ့လိုမျိုးတွေထားနေရတာအဲ့သူရှင်စနေကြီးလည်းပါရောက်ဆိုတင်တာပေါ့ရှင်ကျွန်တော်တို့ဆိုလို့ရှင်ကလေးတွေလည်းဒါမပင်ပန်းတော့ဘူးအချင်းပိုထွက်လာမယ်မိဘရဲ့အတွက်လည်းငွေပိုထွက်လာမယ်ပေါ့အဲ့လိုမျိုးလည်းကျွန်တော်တို့မျှော်လင့်ပါလေရှင
်မန္တလေးကအင်ရှင်မနဲ့ခတ်စဉ်စဉ်ပညာရေးခန္ဓာအတွက်မျှော်လင့်သူကတော့ကဗျာဆရာတော်စင်အောင်ဖြစ်ပါတယ်
ကျွန်တော်ကဗျာဆရာတယောက်အနေနဲ့ပေါ့မာရကဗျာဆရာဆိုတာလေပြည်သူတွေကလူတယောက်ပေါ့အဲ့တော့ကဗျာဆရာတွေးထင်တာလေပြည်သူတွေကတွေးတာပေါ့မာရအဓိကကတော့ကျွန်တော်တို့ကအစိုးရအသင်းမှာပညာရေးစနစ်တပြောင်းဖို့ကိုကျွန်တော်အဓိကလုပ်ပေးစေချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ပညာရေးစနစ်နိုင်ကြမှုတော့ကျွန်တော်တို့ခေတ်ဆက်ဆက်အာဏာရှင်တွေအုပ်စိုးမှုအောက်မှာခံနေရတယ်။ပညာရေးပညာမတတ်တဲ့အတွက်ကျွန်တော်တို့တွေကအတိညာဉ်နဲ့ပါပြီးတော့ကျွန်တော်တို့ပြည်သူတွေကိုအနိုင်ကျင်ချင်းခံရတယ်အဲ့တော့ဒီဘက်ကကျွန်တော်တို့ကြပြားတွေစာပေတွေဆိုတာကလည်းအခုဟိုဖတ်သူနဲတယ်လို့ပြောနေကြတာလေကျွန်တော်တို့ပညာရဲ့ပညာတက်မှုစံချိန်ဆံညွန်းနဲလို့ကျွန်တော်ထင်တယ်အဲ့တော့အစိုးရတစ်ခုပညာရေးစနစ်ကိုတောင်းပေးဖို့ကျွန်တော်တောင်းဆိုချင်ပါတယ
်ရန်ကုန်ဒုတ်ဂျာနယ်တခုကသတင်းထောက်ကလေးကိုဖြိုးပြောပြတာကတော
့အဓိကတော့လေယာဉ်မြေပြဿနာတွေကိုလုပ်ပြီးစီစဉ်တာပေါ့နော်ဘာလို့ဆိုလေယာဉ်မြေကကျွန်တော်ဒီတနိုင်ငံလုံးနဲ့90ရာခိုင်နှုန်းကလည်းဒီကြီးလက်ကိုအခြေခံတယ်နောက်တစ်ချက်ကအဲ့ဒီလေယာဉ်မြေရန်တွေကတော့ကျွန်တော်ဒီစီးပွားရေးနဲ့လည်းဆက်ဆက်နေတဲ့အခါကျတော့အဲ့ဒီလေယာဉ်မြေပြိပက္ခတွေကိုဖြည့်ရှင်းပေးစီခြင်းတော့ပေါ့နော်အဲ့လိုဖြည့်ရှင်းတဲ့နေရာမှာလည်းလယ်သမားတွေရဲ့အခွင့်အရေးတွေကိုလည်းကြည့်ပြီးတဲ့အခါကျတော့ကျွန်တော်တို့ကိုရေရေတည်တန်းခံရနိုင်မဲ့သုံးပြချက်တင်နဲ့ချပြီးတော့ပေါ့နော်အမြဲတမ်းကြီးကြီးနဲ့လှုပ်သွားပေးစီခြင်းနဲ့ခင်ဗျာ
အစိုးရဝန်ထမ်းတဦးဖြစ်တဲ့ဒေါ်မမို့သူကတော့သူဖြစ်စေချင်တာကိုအခုလိုပြောပါတယ
်။တမဝါမဝန်ကြီးဌာနဆိုရင်ဒီလိုဖြတ်သိမ်းလိုက်တော့ဘာဖြစ်တယ်လဲဆိုတော့သူတို့ဌာနတစ်ခုပေါင်းလိုက်တယ်မလား။ငယ်တဲ့လူတွေကနောက်ပြောင်းရမယ့်ဌာနမယ်။လိုင်းလျောညီတွေရှိတယ်ပေါ့။ရှိအောင်လဲလိုင်းနိုင်တဲ့ဝန်ထမ်းအငယ်တွေအတွက်ကတော့ဘာမှပြဿနာလို့ဆိုကြာမရှိမှလိုက်ကြမှာပဲနိုင်အောင်လိုက်မယ်လေ။ဆိုတော့ဟိုမရောက်ဒီမရောက်တဲ့ဝန်ထမ်းနည်းနည်းကြီးနေတဲ့ဝန်ထမ်းတွေအတွက်ကတော့သူတို့နဲ့အဝင်ခွင့်ကြတဲ့နေရာတစ်ခုကိုတော့သူတို့မျှော်လင့်မှာပဲလေ။အဲ့ဒီဌာနမှုကတော့ရကျင်တာကတော့ဝန်ထမ်းတိုင်းမှာရှိတာပဲမ
မြန်မာနိုင်ငံကလူတန်းစားပေါင်းစုံဟာသူတို့နဲ့နီးစပ်ရနယ်ပယ်အလိုက်မျောလင့်ချက်အစုံနဲ့အစိုးရအစ်ကိုလက်ခံဖို့အစဉ်သင့်ရှိနေကြပါတယ်မကြခင်အာဏာရရှိတော့မဲ့ NLD အစိုးရအနေနဲ့ပြည်သူလူထုရဲ့ဆန္ဒတွေကိုဘလောက်အထိဖြည့်ဆည်းပေးနိုင်မလဲဆိုတာကတော့အချိန်ပေးစောင့်ကြည့်ရမယ့်ကိစ္စတစ်ခုဖြစ်နေပါတယ်ရှင်